ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနဲ့မြန်မာအစိုးရပြည်ထရေးဝန်ကြီးတို့ဟာနိုင်ငံအခြားနယ်စပ်လုံခြုံရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပြန်လည်စီစစ်လက်ခံရေးဆိုင်ရာကိစ္စတွေကိုမနေ့ကတွေ့ဆုံဆွေးနွေးပြီးသဘောတူညီခဲ့ကြတာဖြစ်ပါတယ်။သဘောတူညီချက်ဆဲချက်ထဲမှာရခိုင်ပြည်နယ်ကနေစွန့်ခွာသွားသူတွေကိုခေါ်ယူရေးနဲ့ဆက်လင်းပြီးနှစ်နိုင်ငံသဘောတူညီချက်ကိုအပြည့်အစုံဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့သူတွေကိုစောနိုင်သမျှအစောဆုံးပြန်လည်နေရာချထားနိုင်ရေးအတွက်ရခိုင်ပြည်နယ်အတွင်းပုံမှန်အခြေအနေရောက်ရှိရေးအတွက်ဆောင်ရွက်ဖို့ပြန်လည်နေရာချထားရေးကြီးကြပ်ဖို့အတွက်2019ခုနှစ်နိုဝင်ဘာလသဘောတူညီချက်နဲ့ပူးတဲ့လုပ်ငန်းအဖွဲ့ဖွဲ့စည်းဖို့မူရည်စေဝါတရမွင်တည်ဆောင်မှုတိုက်ဖျက်ရေးကိုပူးပေါင်းဆောင်ရွက်ဖို့စတာတွေပါဝင်ပါတယ်။ဆွေးနွေးပြီးမှနိုင်ငံသဘောတူညီချက်တွေဆွေးနွေးညီနိုင်မှုတွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်မြင့်ကထွက်ပြေးသွားသူတွေကိုပြန်လည်လက်ခံဖို့ကိစ္စနဲ့ပြန်လည်နေရာချထားရေးကိစ္စတွေကတော့နိုင်ငံတော်အဆင့်ကဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
အဲဒီရံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကခဏဒီပြန်လည်လက်ခံဖို့အတွက် infrastructure တွေတည်ဆောက်ဖို့လည်းလိုပါတယ်။နောက်ပြီးတော့မှကျွန်တော်တို့ resettlement plan တွေရေးဆွဲဖို့လိုပါတယ်။ဒါတော့နိုင်ငံတော်အဆင့်ပေါ့လေနိုင်ငံတော်ကြီးကဲများကိုယ်တိုင်ဒါကျွန်တော်တို့တောင်းနေတဲ့အတွက်ကြောင့်ဒါလေးကတော့နည်းနည်းဒီမှန်းဆောက်ဖို့ခက်ပါတယ်ဒါပြန်လည်ပြီးတော့မှပြည်စုံလုံလောက်တဲ့အချိန်မှာပြန်လည်လက်ခံတော့ဖို့အခုသဘောတူညီထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရခိုင်ပြည်နယ်ကနေလူပေါင်း9သိန်းကျော်ထွက်ပြေးသွားတယ်လို့နိုင်ငံတကာမီဒီယာတွေနဲ့ကုလသမဂ္ဂကဖော်ပြပြီးမြန်မာအစိုးရဘက်ကတော့အဲ့ဒီအယူဓာတ်ပေါ်စစ်စစ်သွားမယ်လို့ပြောထားသလို1993ခုနှစ်သဘောတူညီချက်နဲ့လက်ခံမယ်လို့ပြောထားပါတယ်နိုင်ငံဖြတ်ကျော်မှုကင်းဌာနကြီးမူရဲမှုချုပ်အောင်ထင်းမြင့်ကမြန်မာဘက်မှနေထိုင်ခဲ့တာမှန်ကန်ကြောင်းအထောက်အထားပြနိုင်သူတွေကိုပြန်ခေါ်မှဖြစ်ပြီးမြန်မာနိုင်ငံသားဆိုတာနဲ့ပြန်ခေါ်တာမဟုတ်ဘူးလို့ပြောပါတယ
်မြန်မာဘက်မှနေထိုင်ခဲ့ဘူးတဲ့အထောက်အထားခိုင်လုံတဲ့လူများဒီအကြက်ဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဟာရဲဟာတွေကိုကိုယ့်ဘက်မှနေထိုင်ခဲ့တဲ့အထောက်အထားမှန်ကန်လို့ရှိရင်ပြန်ခေါ်တဲ့လူများပဲဖြစ်တယ်မြန်မာနိုင်ငံသားဆိုတဲ့အားကိုကျွန်တော်တို့ပြန်ခေါ်တာမဟုတ်ဘူးဒုက္ခတွေဆိုတာကိုပြောတာမဟုတ်ဘူ
းအချမ်းဖက်သမားတွေနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာအစိုးရဘက်ကတောင်းဆိုထားတယ်လို့ပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းအထွေဝင်ဦးတင်မြင့်ကခုလိုပြောပါတယ
်မြန်မာနိုင်ငံဘက်ကတည်ပြီးတော့မှ2019ဩဂုတ25ရက်နေ့မှာရခိုင်ပြည်နယ်မောင်တော့ဒေသမှာအချမ်းဖက်တိုက်ခိုက်ခဲ့တဲ့ ARSA အစွန်ရောက်အချမ်းဖက်ဖွဲ့အစာပေါ့နော်အဲ့ဒီအဖွဲ့ကိုမြန်မာနိုင်ငံအစိုးရကမှအချမ်းဖက်ဖွဲ့ကြီးဖြစ်ကြေညာထားပြီးဖြစ်ပါတယ်တို့ပါကြံဖက်မှုဖြစ်စဉ်မှာပါဝင်ပတ်သက်သူများအပိတ်ကိုညီသူများကိုလည်းအရေးယူဆောင်ရွက်မှုနဲ့ထွက်ပြေးတင်းချောင်တဲ့သူများအမိခင်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလွှဲပြောင်းပေးခဲ့ပြီးအများဆုံးစုံစမ်းဖို့တို့လွှဲပြောင်းပေးဖို့လည်းကျွန်တော်တို့ဘက်ကတောင်းဆိုခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းပြစ်မှုကျူးလွန်သူတွေတရမွေလက်နက်ကင်တွေနဲ့ဆက်လင်းပြီးဘယ်လောက်ရကုန်မှလက်မခံသလိုဘင်္ဂလားဒေ့ရှ်ပိုင်နယ်မြေပေါ်မှာလည်းတရမွေအဖွဲ့အစည်းတွေတောင်ကျန်းသူအချမ်းဖက်သမားတွေကိုနေထိုင်ခွင့်ပြုမှာမဟုတ်တဲ့အကြောင်းဂတိပြုတယ်လို့ဦးတင်မြင့်ကပြောပါတယ်။ဒါ့အပြင်ပြည်လည်နေရာချထားရေးအတွက်2019ခုနှစ်နိုဝင်ဘာလမှာပူးတဲ့လုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူထားပေမဲ့ထွက်ပြေးသွားသူတွေကိုပြည်လည်ခေါ်ယူရေးနဲ့ပတ်သက်ပြီးအသေးစိတ်ကိုနှစ်နိုင်ငံအစိုးရချင်းဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်ခင်ဗျာ။